Indonesia နိုင်ငံလမ်းပေါက်ကျွန်းမှာတနင်္လာနေ့ကအပြင်းငင်းငင်းလှုပ်ထိုက်ခဲ့တဲ့အတွက်တည်ဆုံးသူကအနည်းဆုံး82ဦးရှိနေပြီဖြစ်ပြီးရန်နဲ့ချီဒဏ်ရာတွေရခဲ့ပါတယ်ငင်းငင်းကြောင့်ဆူနာမီလိုင်းလုံးကြီးတွေပေါ်ပေါက်နိုင်တဲ့သတိပေးချက်ထုတ်ပြန်ခဲ့ပြီးဒေသခံတွေခီးသွားတဲ့အဆောက်အဦတွေပေါ်မှာမနေရဘဲလမ်းတွေပေါ်ထွက်ပြေးခဲ့ရပါတယ်ငင်းငင်းဘဟုချက်ဟာလမ်းဘက်မြောက်ပိုင်းမှာဖြစ်ပြီးမြောက်အနက်ကီလိုမီတာ 10.5 ကနေပြင်းအားပမာဏ9ရှိတဲ့ငင်းငင်းလိုက်ရိုက်ခတ်ခဲ့တာဖြစ်ကြောင်း American ဘူမိတိုင်းတားရေးဌာန USGS ထုတ်ပြန်ပါတယ်ငင်းငင်းလှုပ်ခတ်မှုကိုအနားကဘာလီကျွန်းဆမ်ပါဝါနဲ့အရှေ့ဂျာဗာတချို့နေရာတွေကခံစားသိရှိပါတယ်မြို့ရင်းနေရာအနှံ့ပြားမှာလျှက်စင်မီတွေပြတ်တောက်ကုန်ပြီးဆေးုံကြီးကလူနာတွေဘေးလွတ်ရာရွှေ့ပြောင်းခေပေးရပါတယ်။ငင်းငင်းလှုပ်ချိန်မှာလမ်ဘက်ကမာတာရာမြို့မှာရောက်နေတဲ့စင်ကာပူတရားရင်နဲ့ပြည်ထောင်စုဝန်ကြီးကေရှမ်မူဂမ်ကတော့သူ့ရဲ့ဟိုတယ်ဆယ်တက်ကအခန်းဟာပြင်းထန်စွာလှုပ်ခတ်နေပြီးအဆောက်အဦတစ်ခုလုံးခါရမ်းနေကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလမ်ဘက်မှာပြင်းအား 6.4 ငင်းငင်းလှုပ်ခဲ့တဲ့အတွက်တေဆုံးသူ18ဦးရှိပါတယ်။လမ်ဘက်ကဘာလီကျွန်းလိုပဲလှပတဲ့တောင်တန်းတွေနဲ့တောင်ပြင်တွေရှိပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာမှာ2004ခုကပြင်းအား 6.1 ငင်းငင်းလှုပ်ခဲ့ပြီးနောက်ဆက်တွဲဆူနာမီရေလှမ်းကြောင်နိုင်ငံပေါင်းတဒါဇင်လောက်ကလူပေါင်း 23,000 လောက်တေဆုံးခဲ့ရတာပါ။